Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းတိုမီတာ7925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါအခုညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအာရှခီးစဉ်သွားရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကကမ်ဘောဒီးယားနိုင်ငံအရောက်မှာတော့လူ့ခွင့်ရေးနှစ်နိုင်ငံအကျိုးတူကုံသွယ်ရေးတို့ကိုအဓိကထားပြီးကမ်ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်တရုတ်သမ္မတရှီဂျင်းပင်ရဲ့အရှေ့အလယ်ပိုင်းဒေသခီးစဉ်ကတော့ဒေသရင်းတရုတ်ဩဇာကိုချဲ့နိုင်ဖို့ကြိုးပမ်းမှုတစ်ခုအဖြစ်ကြေကြေပြန့်ပြန့်ရှုမြင်နေကြပါတယ်ဒီလိုထိတ်တဲရောက်တဲ့ရင်ဒီကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ထွန်းအောင်ဆန်းစုကြည်ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ကော်မရှင်တပ်ဖွဲ့တစ်ခုလုံးကိုတွေ့ဆုံပြီးကျေးဇူးတင်ဂုဏ်ပြုစကားပြောကြားခဲ့တဲ့ဆိုတဲ့သတင်းမှာတော့
ရွေးကောက်ပွဲပြီးတော့ရွေးကောက်ပွဲကလွန်းလွန်းလပ်လပ်နဲ့နည်းနည်းတော့အောင်မေတော့ကျင်းပနေတာကိုကျေးဇူးတင်နဲ့လာပြောတဲ့သဘောပါ။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံဦးမြင့်နိုင်မှရှင်အပြည့်စုံကိုတော့နောက်ပိုင်းမှာတင်ပြသွားမှာပါ။ဒါအပြင်အစိုးရတစ်ကိုဦးဆောင်ဖွဲ့စည်းမဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွက်တက်မတော်နဲ့တွေ့ဆုံမှုဟာကောင်းသောတွေ့ဆုံမှုတစ်ခုဖြစ်ရှုမြင်နေကြတဲ့တဲ့ကချင်ပြည်နယ်ဖားကန်ဒေသမှာဝင်စစ်ခဲ့တဲ့ကြောက်စိန်တူဖော်ရေးလုပ်ငန်းသုံးရင်ရန်နရာစင်ဟာအဲ့ဒီထက်မကပိုများတယ်လို့ဒေသခံတွေပြောဆိုနေတဲ့တဲ့နဲ့မြန်မာနိုင်ငံမှာအချိန်အခါမဟုတ်မိုးရွာသွန်းရတဲ့အကြောင်းရင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။ကမ်ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကကမ်ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးလူ့ခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေနဲ့နိုင်ငံကျိုးရူကုံသွေးရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ဖို့အတွက်ကမ်ဘောဒီးယားနိုင်ငံတွင်လူ့ခွင့်ရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်မှုတွေကအရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အတိုက်အခံပါတီခေါင်းဆောင်ကင်ဆွန်ခါတို့အပါအဝင်တာဝန်ရှိသူတွေနဲ့တီးခြားစီတွေ့ဆုံဆွေးနွေးပြီးအမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကသတင်းထောက်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကမ်ဘောဒီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအတွင်းလူ့ခွင့်ရေးဆိုင်ရာစိုးရိမ်မှုတွေကိုအလေးထားပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရွေးကောက်ခံလွှတ်တော်အမတ်တွေအလုံးတိုက်ခတ်ခံရမယ့်အရေးဖမ်းဆီးခံရမယ့်အရေးတွေကိုစိုးရိမ်ကြောက်ရွံ့နေစရာမလိုပဲသူတို့လှုပ်ဆောင်စရာရှိတာတွေကိုလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရစေရေးဒီမိုကရေစီအစိုးရတည်ရမှာတာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်အခုတော့ဝန်ကြီးကယ်ရီဟာသူ့ရဲ့အာရှခီးစဉ်အဆုံးသတ်အဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့မှရောက်ရှိခဲ့ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်နက်ဆန်ရအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်တရုတ်နိုင်ငံကိုမသွားခင်မှာအမေရိကန်နိုင်ငံသားဝန်ကြီးကယ်ရီကလာအိုနဲ့ကမ်ဘောဒီးယားနိုင်ငံတို့ကိုဝင်ရောက်ခဲ့တာပါတရုတ်နိုင်ငံရဲ့ဩဇာတရားမှုအခိုင်အမာရှိနေတဲ့လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေနဲ့အမေရိကန်အစိုးရဘက်ကလည်းဆက်ဆံရေးမြင့်တင်နိုင်မှုစဉ်းစားနေတာဖြစ်ပါတယ်ဒီနိုင်ငံတွေကိုဝန်ကြီးကယ်ရီဝင်ရောက်ခဲ့တာဟာလည်းနောက်လာအတွင်းကယ်လီဖိုးနီးယားဆန်နီလန်ဒ်စ်မှာအမေရိကန်အစိုးရကကျင်းပမဲ့အရှိတောင်အရှခေါင်းဆောင်တွေနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်လဲသုံးသပ်သူတို့ကပြောဆိုကြပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်အစိုးရရဲ့လက်တလောဆောင်ရွက်ချက်တွေအပေါ်မှာဘလို့တုံ့ပြန်ချမလဲဆိုတာနဲ့ပတ်သက်ပြီးလဲအများရဲ့သဘောဆန္ဒကိုဝန်ကြီးကယ်ရီကတီးခေါက်ခဲ့ပါတယ
်အရွယ်မရောက်သေးသူကလင်းငယ်တွေကိုတီးတန်တိုက်ပိတ်ပြစ်ဒဏ်ပေးတဲ့အပေါ်တားမြစ်ချက်နဲ့အရွယ်ရောက်သူတွေအပေါ်တိုက်ပိတ်ပြစ်ဒဏ်ပေးမှုကိုလည်းကန့်သက်သွားဖို့စာရာတွေပါဝင်တဲ့အကျဉ်းဆောင်စနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုလိုက်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းသီးခြားတိုက်ပိတ်ခံထားသူအချင်းသားသသိန်းလောက်ရှိတယ်လို့သမ္မတအိုဘားမားကတင်လာနေတော့ The Washington Post သတင်းစာကအတွင်းမြင်ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်အဲဒီလိုခွဲခြားချုပ်နှောင်မှုကြောင့်ထီးကျန်ဖြစ်စေပြီးစိတ်ပိုင်းဆိုင်ရာဆိုးကျိုးတွေပိုးပြီးတော့ဖြစ်စေပါတယ်အမေရိကန်ပြည်ထောင်စုဟာပြန်လည်ပြုပြင်လိုတဲ့ဒုတိယအကြိမ်အခွင့်အရေးပေးတဲ့နိုင်ငံဖြစ်ပေမဲ့အခုလိုသီးခြားတိုက်ပိတ်ချုပ်နှောင်မှုဟာဒီအနေအထားကိုအားနည်းစေတယ်လို့သမ္မတကပြောပါတယ်အဲ့လိုချုံတော်ခံရတဲ့လူတွေအပြင်လောကကိုရောက်လာတဲ့အခါမှာအလုတ်ကိုကြာရှည်ဆွဲဆွဲမြဲမြဲမလုပ်နိုင်တာမိသားစုနဲ့သဟဇာတမဖြစ်တော့တာနဲ့လူမှုအဖွဲ့အစည်းအတွင်းတက်တွေ့ကြွကြွပါဝင်မှုမရှိတော့တာတွေဖြစ်စေပါတယ်လို့လဲဆိုပါတယ်နိုင်ငံတွင်းအကျဉ်းသား2-3နီးပါးရှိနေပြီးတီးခြားတိုက်ပိတ်ခွင့်ကိုပယ်ဖျက်လိုက်ရင်အကျဉ်းကျနေခြင်းအတွင်းတိုက်ပိတ်ခံထားရတဲ့အရွယ်မရောက်သေးသူလူငယ်တွေနဲ့တိတ်ပြစ်မှုကြီးကြီးမားမားမလုပ်ခဲ့သူ1000လောက်အပေါ်ဒီဥပဒေတည်ရောက်မှုရှိမယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ကိုယ်စားလှယ်3ဦးတို့ဟာသူတို့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးမှုကိုတနင်္လာနေ့တုန်းကအိုင်အိုဝါပြည်နယ်မှာပြုလုပ်ခဲ့ပါတယ်။ အိုင်အိုဝါပြည်နယ်ဟာ2016ခုနှစ်အတွက်ရထားတဲ့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ဖို့လာမဲ့သတင်းဖတ်ကြရင်လက်နေချီကြမြင့်မဲ့ပါတီအတွင်းရွေးချယ်မှုတွေကိုစတင်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ Hillary Clinton ကတော့သမ္မတဘရက်အိုဘားမားရဲ့အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့သူမရဲ့အတွေ့အကြုံတွေကိုအဓိကထားပြောဆိုခဲ့ပြီးသူမဟာတကယ့်ကိုလက်တွေ့ကြကြလောက်ကန်ဆောင်ရွက်နိုင်တဲ့သူဖြစ်တဲ့အကြောင်းမဲဆွယ်စည်းရုံးရေးမှာပြောဆိုခဲ့ပါတယ်။တန်တမာရေးနီလန်းဟာနှေးကွေးပြီးပြင်းစရာကောင်းပြီးမဲ့တန်တမာရေးနီလန်းကိုပဲအသုံးပြုဖို့အားပေးတယ်လို့စစ်ရေးအရာအေးအေးယူမှုတွေဟာနောက်ဆုံးရလတ်အဖြစ်နဲ့သာအသုံးပြုတင်တယ်လို့လည်းပြောဆိုခဲ့ပါတယ်။မွတ်စလင်တွေကိုနှိမ့်ချပြီးအမေရိကန်တွေရဲ့စံတန်ဘိုးကိုထိခိုက်နှိမ့်နှံအောင်လုပ်တဲ့လူတွေလို့ပြောဆိုခဲ့တဲ့ Republican ဘက်ကကိုယ်စားလှယ် Donald Trump ရဲ့အမှတ်ချက်တွေကိုရည်ရွယ်ပြီးတော့လဲတိုင်းပြည်ကိုကာကွယ်တယ်ဆိုတဲ့နေရာမှာမွတ်စလင်တွေအနေနဲ့အမေရိကန်တွေနဲ့တသားတည်းဖြစ်အောင်လုပ်ရမှာဖြစ်တယ်လို့သူမကပြောဆိုခဲ့ပါတယ်
။ Syria သမ္မတ Bashar al-Assad ရာထူးကဆင်းပေးဖို့သူတို့အနေနဲ့တိုက်တွန်းပြောဆိုတာမရှိခဲ့သလိုနိုင်ငံရေးခုံလုံးကိုပေးမယ်ဆိုပြီးတော့ကန့်လန့်ထားတာမျိုးမရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကဒီကနေ့ပြောဆိုလိုက်ပါတယ်။လာမယ့်တောက်ကြနေ့ဂျနီဗာမှာကျင်းပမယ့် Syria ရဲ့ငြိမ်းချမ်းဆွေးနွေးပွဲနောက်တစ်ကြိမ်စတင်မှုကုလသမဂ္ဂအနေနဲ့ဆောင်ရွက်နေစဉ်မှာ Mr. Lavrov ကသတင်းစာရှင်းလင်းပွဲတစ်ခုအတွင်းအခုလိုပြောကြားလိုက်တာပါ။စီးရီးယားနိုင်ငံမှာကာလာကြာရှိဖြစ်ပွားနေတဲ့စစ်ပွဲအဆုံးသတ်ဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေသေးရေးဆွဲရေးရွေးကောက်ပွဲကျင်းပရေးစရာတွေပါဝင်တဲ့နိုင်ငံရေးအပြောင်းလဲပေါ်ပေါက်လာဖို့ဦးတည်ပြီးဂျနီဗာမှာအခုလိုဆွေးနွေးပွဲကျင်းပတာပါစီးရီးယားသမ္မတအာဆက်ကိုခေလွန်ခင်ပေးဖို့ဘလို့အခက်အခဲမှမရှိဘူးလို့အခုလအစောပိုင်းကတွစ်ဆုံမေးမြန်းခန်းတစ်ခုအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုခဲ့ပါတယ်မစ္စတာအာဆက်ထောက်ခံပြီးမစ္စတာအာဆက်ကိုထောက်ခံပြီးရုရှားအနေနဲ့လေးလကြာလေကြောင်းတက်ခဲမှုတွေပြုလုပ်ခဲ့တာကြောင့်စီးရီးယားနိုင်ငံတွေကအခြေအနေတွေပြောင်းလဲသွားစေခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးလာဗရော့ဖ်ကအင်္ဂါနေ့ကပြောပါရယ်အာဆက်အစိုးရဟာသူ့ကိုစန့်ကျင်နေတဲ့တပုံတွေနဲ့၅နှစ်နီးပါးကြာတက်ခဲနေတာဖြစ်ပြီးအခုနောက်ပိုင်းမှာတော့ IS အစိုးရအဖွဲ့နဲ့ပါတိုက်ခိုက်နေတာဖြစ်ပါရယ်ခင်ဗျာ
UAB ကန်တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်အရှေ့လေပိုင်းဒေသကိုပထမဆုံးခီးစဉ်ဖြစ်တဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရောက်ရှိခဲ့တဲ့တရုတ်သမ္မတရှီဂျင်ဖင်ရဲ့ခီးစဉ်ပြီးဆုံးသွားပြီဖြစ်ပြီးခီးစဉ်အတွင်းဆော်ဒီအာရေဗျာ၊အီရန်၊အီဂျစ်နိုင်ငံတို့နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမြင့်တင်ကြမယ်ဆိုပြီးဂရိကဝတ်ပြုခဲ့ကြပါတယ်။အီရန်နိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုဖေရှားပြီးတရုတ်သမ္မတရဲ့ခီးစဉ်ထွက်ပေါ်လာခဲ့တာပါ။အီရန်ပေါ်စီးပွားရေးဒဏ်ခတ်မှုကိုအဆုံးသတ်လိုက်တဲ့အတွက်ဒေါ်လာဘီလီယံ600တန်ဖိုးရှိတဲ့သဘောတူညီချက်တွေနဲ့တရုတ်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းကြီးပေါ်ပေါက်စေခဲ့ပါတယ်။ဒါပေမဲ့တရုတ်သမ္မတရဲ့အခုခီးစဉ်ကအာရဗ်ခေါင်းဆောင်တွေ၊အီရန်ခေါင်းဆောင်တွေနဲ့နိုင်ငံရေးအပေးအယူအဖြစ်တန်တမာအတိုင်းဝိုင်းချခံမှန်းနေကြပါတယ်။ဒေသတွင်းမှာအနောက်စုရဲ့ဩဇာလွှမ်းမိုးမှုကိုအားနည်းသွားစေပြီးတရုတ်အနေနဲ့နိုင်ငံရေးဩဇာချဲ့နိုင်ဖို့အတွက်စီးပွားရေးသဘောတူညီချက်တွေကိုအသုံးချဖို့ကြိုးစားနေသလားဆိုတဲ့အပေါ်မှာသုံးသပ်သူတွေနဲ့တန်တမာတွေကြားပြောဆိုနေကြပါတယ်။အရှေ့လေပိုင်းဒေသတွင်းအမေရိကန်ရဲ့ဩဇာညှမှုကိုတရုတ်ကပယ်ရှားမှာမဟုတ်ဘူးလို့တရုတ်နိုင်ငံမှာရှင်းဝါသတင်းဌာနကတော့ဖော်ပြထားပါတယ်ရှင်
။ဒေါ်လာ683တန်းကိုကိုပိုင်ပန်ဆင်းနဲ့လွှဲပြောင်းခဲ့မှုကြောင့်လက်စားတယ်လို့ဆွဆွဲခံနေရတဲ့မလေးရှားဝန်ကြီးချုပ်နဂျစ်ဘရဇက်ဟာအဂရီလိုက်စားမှုကနေကင်းရှင်းတယ်လို့မလေးရှားရှိနေချုပ်ကပြောကြားလိုက်ပါတယ်။2013ခုနှစ်အစောပိုင်းကနဂျစ်ဘရဇက်စီကိုပေးခဲ့တဲ့ငွေတွေဟာဆော်ရီတော်ဝင်မိသားစုကနေပုဂ္ဂိုလ်ရေးအရာပေးတဲ့အလူငွေဖြစ်တယ်လို့ရှင်းနေချုပ်မိုဟာမက်အပန်ဒီအလီကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ကမတုံ့ဆွေးရသေးတဲ့ဒေါ်လာငွေတန်း620ကိုတော်ဝင်မိသားစုတွေစီပြန်ပေးခဲ့တယ်လို့လည်းအပန်ဒီကပြောပါတယ်။ရန်မုံငွေတွေကိုလက်ထိုးဖို့ပေးခဲ့တာမဟုတ်ဘူးဆိုတော့စစ်ဆေးတွေးရှိချက်အပေါ်သူ့အနေနဲ့ကျင့်တဲ့လို့ရှင်းနေချုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့ sorry တော်ဝင်မိသားစုအနေနဲ့ဒီလူငွေကိုပါကြောက်ပေးခဲ့လဲဆိုတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိသလိုကျန်ဒေါ်လာငွေ63တန်းနဲ့ပတ်သက်ပြီးတော့ဘာတွေဖြစ်ခဲ့လဲဆိုတာကိုလည်းပြောဆိုခဲ့ခြင်းမရှိပါဘူး။အစိုးရဘိုင်း One Malaysia Development Barhead Company ရဲ့ရမုံငွေတွေပျောက်ဆုံးနေတဲ့ဆွဆွဲချက်တွေပြီးခဲ့တဲ့နှစ်မှာထွက်ပေါ်လာခဲ့ပြီးတဲ့နောက်ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ပေါ်ဝေဘန်ဆွဆဲချက်တွေထွက်ပေါ်လာခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့မလေးရှားအဂရီလေးစားမှုကော်မရှင်ရဲ့ပထမဆွဆဲတွေ့ရှိချက်တွေကဒီငွေတွေကိုအမိမသိအရှိအလဲပိုင်းအလူရှင်ကနိုင်ငံရေးအကျိုးမြတ်ရဖို့လှူဒန်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ဝန်ကြီးချုပ်အနေနဲ့အာဂရီလိုက်စားမှုရှိခဲ့သလားဆိုတဲ့စုံစမ်းမှုတွေကိုစတင်ခဲ့တဲ့ရှင်းနေချုပ်ကိုဝန်ကြီးချုပ်နဂျစ်ကအဲ့ဒီနောက်မှာယာရုကနေဖယ်ရှားခဲ့ပါတယ်ခင်ဗျာ
မလေးရှားနိုင်ငံတောင်ပိုင်းဂျိုဟိုပြည်နယ်ကမ်းခြေတစ်ခုမှာတေဆုံးသူ73ဦးရဲ့အလောင်းတွေတောင်းတင်ခဲ့တယ်လို့မလေးရှားအနာဘိုင်းတွေကပြောပါတယ်တေဆုံးသူတွေထဲမှာအမျိုးသား၄ဦးအမျိုးသမီး၉ဦးတို့ပါဝင်ပြီးရာသီဥတုဆိုးရတာကြောင့်အင်ဒိုနီးရှားနိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချသူ35ဦးတို့လိုက်ပါလာတဲ့လေပင်လယ်ပြင်မှာနစ်မြုပ်ခရကနေတေဆုံးခဲ့ကြသူတွေဖြစ်တယ်လို့ခရရဲမှူးရာမက်အိုမန်ကပြောပါတယ်ရှာပွေကယ်ဆယ်ရေးလုပ်ငန်းတွေတော့ဆက်ပြီးဆောင်ရွက်နေကြပါတယ်ရှင်
မြောက်ကိုရီးယားကိုတွားရောက်လေပတ်တဲ့အမေရိကန်တက်ကတိုကျောင်းသားတအူးကိုဖမ်းဆီးခဲ့တဲ့အပေါ်စိုးရိမ်မှုတွေဗဟေရီတွေဖြစ်နေပေမဲ့ဖိနှိပ်မှုတွေရှိနေတဲ့အထူးကြမြောက်ကိုရီးယားနိုင်ငံအလဲပတ်ခီးစဉ်တွေကိုတော့ခီးသွားလာရေးအဖွဲ့အနေနဲ့ဆက်လက်ဆောင်ရွက်နေပါတယ်။ဗာဂျီးနီးယားတက်ကတိုကအသက်21နှစ်အရွယ်အော့ထဝမ်ဘီယာဟာဇန်နဝါရီလ2ရက်နေ့ကမြောက်ကိုရီးယားမှာအဖမ်းခံခဲ့ရပါတယ်။စွန့်စွန့်စားစားခီးသွားလို့လဲသူတို့ဘာသာပုံဖော်လေးရှိတဲ့တရုတ်နိုင်ငံဘေကျင်းအခြေစိုက်ယန်ပိုင်ယိုနီးယားခီးသွားအဖွဲ့ရဲ့အစီအစဉ်နဲ့ဝမ်ဘီယာဟာမြောက်ကိုရီးယားကိုတွားရောက်လဲပတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။2015ရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်တဲ့အထိတခဲနဲ့မဲအနိုင်ရခဲ့တဲ့ရွေးကောက်ပွဲအနိုင်ရတိုက်ခန်ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့ကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံပြီးကျေးဇူးတင်ဂုဏ်ပြုစကားပြောကြားခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးကပြောပါရယ်။နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုထောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုဖြစ်ပြီးရွေးကောက်ပွဲကော်မရှင်နဲ့အစိုးရသစ်ဦးဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲတွေအတွက်ပူပေါင်းလှုပ်ဆောင်မှုတွေပေါ်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းတရက်ဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့ကရှုမြင်ပါရယ်။အသေးစိတ်ကိုမဆုမုံကပြောပြထားပါရယ်ရှင်။
ဟုတ်ပါတယ်ဒီကနေ့ဇန်နဝါရီလ26ရက်နေ့အင်္ဂါနေ့မနက်9နာရီမှာနေပြည်တော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့တစ်ခုလုံးကိုတွေ့ဆုံဂုဏ်ပြုစကားပြောကြားခဲ့ပါတယ်ဒါဟာဆိုရင်2015နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲကြီးကျင်းပပြီးစီးချိန်နောက်ပိုင်းအနိုင်ရပါတီဥက္ကဋ္ဌနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ပထမဆုံးအကြိမ်တွေ့ဆုံမှုလည်းဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဦးဆောင်မှုနဲ့ရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်ကျေးဇူးတင်ကြောင်းဂုဏ်ပြုစကားပြောကြားခဲ့တာဖြစ်တယ်လို့တွဲဆောင်ပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်ရွေးကောက်ပွဲပြီးတဲ့ကဒီ NLD နေနဲ့ဒီကော်မရှင်ဥက္ကဋ္ဌနဲ့ကော်မရှင်ဖွဲ့ဝင်တွေကိုမတွဲဆောင်ရသလိုလာပြီးနှုတ်ဆက်တဲ့သဘောပါပဲစားပြီးတော့တွေ့ဝင်တောင်းနေရမတွေ့ရသလိုနှုတ်ဆက်ခြင်းလို့ပါလို့တွေ့ဝင်တောင်းပြီးတော့ဒီတွေ့ကြတာပါ
ရွေးကောက်ပွဲမကျင်းပမီနဲ့ရွေးကောက်ပွဲကျင်းပစဉ်နောက်ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့အတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကြားမဲဆန္ဒရှင်စီရင်ထုတ်ပြန်မှုကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ရွေးကောက်ပွဲမဲရလဒ်တွေနဲ့ပတ်သက်လို့အခြေတင်ညှင်းပွားစရာတွေရှိခဲ့ပေမဲ့လို့ရွေးကောက်ပွဲကြီးကျင်းပပြီးတဲ့နောက်ပိုင်းအနိုင်ရပါတီဘက်ကအခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ကိုလာရောက်ပြီးတော့ကျေးဇူးတင်စကားပြောကြားခဲ့တဲ့အပေါ်မှာကောင်းမွန်တဲ့လှုပ်ရက်အဖြစ်နဲ့တွဲဆောင်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံဦးမြင့်နိုင်ကလည်းရှုမြင်ပါတယ်
။ရွေးကောက်ပွဲပြီးတော့ရွေးကောက်ပွဲကလွတ်လွတ်လပ်လပ်နဲ့ငြိမ်းချမ်းတဲ့အောင်မြင်တော့ကျင်းပနေတာကိုကျေးဇူးတင်နေလာပြောတဲ့သဘောပါ။အမှန်တန်ကောင်းတာပေါ့ဗျာ။အင်းကောင်းတာပေါ့ဟုတ်လား။ကောင်းလို့တွေ့ဆုံခဲ့မှာပါခဲ့။ပါလာတော့ဦးဝင်းမြင့်ရဲ့ဦးဇော်မြင့်မောင်ရဲ့
နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးတော့ဂုဏ်ပြုစကားပြောခဲ့တာဟာအပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့အဖွဲ့တွေကရှုမြင်ပါတယ်ရွေးကောက်ပွဲကော်မရှင်နဲ့အစိုးရအသစ်တို့ဦးဆောင်မဲ့ပါတီတို့နောင်လာမဲ့ရွေးကောက်ပွဲအတွက်ပူးပေါင်းလှုပ်ဆောင်မှုတွေပေါ်ဆောင်နိုင်မဲ့ကောင်းမွန်တဲ့ခြေလှမ်းသစ်တရက်အဖြစ်လဲရွေးကောက်ပွဲစောင့်ကြည့်လေ့လာခဲ့တဲ့ဌာနရှေ့ဆောင်မြန်မာရဲ့စီမံကိန်းအရာရှိဦးမြတ်မင်းဦးကလည်းမျှော်လင့်ပါတယ်
ကျွန်တော်တို့ကတော့ဒီအကောင်ဘာကလည်းနေနေပေါ့နော်ဒီရေကောက်ပွဲတခုလုံးကျင်းပတယ်ဆိုတာလေကျွန်တော်တနင်္ဂနွေနေ့ထားနဲ့ကျင်းပတာဆိုလေကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးဒီမိုကရေစီရှောင်းနှန်းနေတဲ့ကာလကလေကျွန်တော်အချိန်အနည်းကြီးရဆိုတော့ဘာဖြစ်လို့ကျွန်တော်တို့ဒီရေကောက်ပွဲဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အားနည်းချက်လေကျွန်တော်အများကြီးတွေ့ရတယ်ပေါ့နော်အားနည်းချက်အများကြီးတွေ့ရဒါပေမဲ့ကျွန်တော်တို့ကံကောင်းတာကဘာဖြစ်လို့ကျွန်တော်တို့ရေကောက်ပွဲရအစင်းကြီးချောချောမုန်းမွေ့ပြီးသွားတယ်ပေါ့နော်အဲ့ဒီပြီးသွားတဲ့ပုံမှာကျွန်တော်တို့သင်ငန်းလာကျွန်တော်ယူအောင်မဲ့ပိုင်းနေကျွန်တော်တို့အများကြီးရှိတယ်ပေါ့အဲ့ဒါလေကိုအခုကနေအောင်နှစ်ဦးတွေ့ရဆိုတော့ကျွန်တော်ဒီမှာဒီဥတာကအပြည့်အစုံဆောင်ကျွန်တော်တွေ့ရလို့ထင်ပါတယ်။ဒီကနောက်လာမယ့်ရေကောက်ပွဲတွေဆိုရင်ဒေအားလေးကိုကျွန်တော်တို့ကအချိန်ကောင်းတွေကို ဆက်တယ်ပါမယ်ဘယ်လိုဆိုကျွန်တော်တို့ပြင်နေတယ်ဆိုတဲ့ဟာမျိုးလေးတွေသိဆုံးဆွေးနေတယ်ကျွန်တော်ထင်ပါတယ်ခင်ဗျအခုကကျွန်တော်ရေကောက်ပွဲတနင်္ဂနွေနေ့အနေနဲ့အပြီးလောက်ပြီးသွားတယ်ကျွန်တော်ပြီးခဲ့တဲ့ရေကောက်မှာကျွန်တော်တင်ခန်းစာတွေအများကြီးရှိတာဆိုတော့အဲ့ဒီအမှားတွေကျွန်တော်တို့ကပြင်ဆင်ပြီးတော့လုပ်သွားမယ်ဆိုရင်တော့ဒါဖြစ်ရေကောက်ပွဲတွေလည်းတကယ်ကိုကောင်းမွန်တဲ့ရလဒ်တွေထွက်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ရွေးကောက်ပွဲကျင်းပပြီးတဲ့နောက်ပိုင်းမေယာလက်တင်နဲ့ပတ်သက်ပြီးအာဏာရကြန့်ခိုင်ရေးပါတီဘက်ကတိုင်ကြားမှုတွေလုပ်မယ်လို့ကန်နဦးမှာပြောဆိုခဲ့ပေမဲ့လို့နောက်ပိုင်းမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့တဲ့အမှုတွေကတော့မရှိသလောက်ဖြစ်ခဲ့ပါတယ်ရှင်
။မဆူမမေးမြန်းတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အစိုးရတစ်ကိုဦးဆောင်ဖွဲ့စည်းမဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အတွက်တက်မရော်နဲ့တွေ့ဆုံမှုဟာကောင်းသောတွေ့ဆုံမှုတစ်ခုအဖြစ်မြန်မာနိုင်ငံရေးကိုပုံဖော်နိုင်ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ဖို့နဲ့တမရဖြစ်ဖို့ကတော့ခက်နေအောင်မယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဟာမနေ့ကဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့အစည်းတွေကတိကျစွာသတင်းထုတ်ပြန်ခဲ့ခြင်းတော့မရှိပါဘူး။ဒါပေမဲ့မြန်မာနိုင်ငံရဲ့အဓိကအခန်းကဏ္ဍမှာပါဝင်တဲ့ကဏ္ဍနှစ်ခုဖြစ်တဲ့အစိုးရတဲ့နဲ့တက်မတော်တို့တွေ့ဆုံမှုဟာရလက်ကောင်းတွေထွက်ပေါ်လာမယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကမျှော်လင့်နေကြပါတယ်။မနေ့ကတွေ့ဆုံခဲ့တဲ့ဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပွဲရဲ့ထူးခြားချက်ကတော့အရင်ပထမအကြိမ်ကလို့သူတို့နှစ်ဦးတည်းမဟုတ်တော့ပဲသူတို့ရဲ့အနီးကပ်ဆုံးအရေးပါတဲ့အခြားတာဝန်ရှိသူတွေပါပါဝင်လာတာပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေးလာတုံသက်သူဒေါက်တာရံမျိုးသိန်းကတော့ခုလိုတုံသက်ပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းတဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဖွဲ့စည်းပုံဟာပုံပြီးတော့ပြည်ပြည်ပြင်းပြင်းအခြေခံခံဖြစ်လာတယ်လို့ရှင်းပြရတုံသက်လို့ရတယ်။တနည်းအားဖြင့်ပြောရင်တော့ဒေါက်ဆန်းစုကြည်ဥဆောင်ဖွဲ့စည်းတဲ့အစိုးရအဖွဲ့ထဲမှာတပ်မတော်သားဝင်ကြီးတွေရောတိုင်းရင်းသားဝင်ကြီးတွေရောလက်ရှိအာဏာရပါတီပြည်ခိုင်ဖြူပါတီကိုယ်စားလှယ်တွေရောတက်သည့်ပညာရှင်တွေရောအားလုံးပါဝင်တဲ့အမျိုးသားပြန်လည်တင်းမြတ်ရေးညွန်ပေါင်းအစိုးရပုံစံမျိုးကိုပို့ပြီးတော့ပြည်ပြင်းလာတယ်လို့ရည်ရွယ်သုံးသပ်လို့ရတယ
်အခုလိုဒုတိယအကြိမ်နှစ်ဖက်တွေ့ဆုံပွဲဟာအကောင်းဘက်ကဦးတည်နေတဲ့အလားအလာရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့ခက်ခဲနေအောင်မှာဖြစ်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ဒါမဲ့ငါးနှစ်တက်တန်းအတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေအကျအတည်းဖြစ်ရှင်းမှုလီလန်အချို့ပေါ်ကောင်းပေါ်လာနိုင်ပေမဲ့ဒေါက်ဆန်းစုကြည်တမရဖြစ်ဖို့လိုအပ်တဲ့ပုံမှန်59ဆလုံးပြင်ဆင်ရေးကတော့အလားအလာနင်းနေသေးတယ်လို့ကျွန်တော်ကမြင်ပါတယ
်။မနေ့ကတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေထဲမှာအစိုးရတင်တဲ့တက်မတော်ကြပူပေါင်းဆောင်ရွက်မဲ့ကိစ္စတွေလည်းပါဝင်တယ်လို့ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံသက်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ခုလိုတုံသက်ပါတယ်
။တွေ့ဆုံမှုကတော့အကျိုးရှိမှာပါ။ဘာပဲပြောပြောဟုတ်ရင်ဘုရားဆိုရင်တွေ့ဆုံဆွေးနွေးဖို့ပါညာဆိုပြီးတော့မှဒေါက်ဆန်းစုကြည်တောင်းဆိုခဲ့တာတွေရှိတယ်။အဲ့ဒါတွေကမဖြစ်ဘူးလေ။အဲအခုတော့ဒါရေကောက်ပွဲပြီးသွားတယ်ရေကောက်ပွဲရက်လက်တွေပေါ်ထွက်လာတယ်ကြာခင်မှာအတွင်ကူပြောင်းရေးအစိုးရပေါ်လာတော့မယ်အဲဒီလိုအချိန်မှာနှစ်လပိုင်းတည့်ရနေ့ကနေစမှာပေါ့နော်လွှတ်တော်ကိုကြည့်လိုက်ရင်လည်းလွှတ်တော်ထဲမှာ NLD နဲ့တမတော်ကအမှတ်တွေဖြစ်မယ်နိုင်ငံရေးမှာကအဲဒီ NLD နဲ့တမတော်နဲ့ပဲအဓိကဥဆောင်တဲ့နေရာမှာရောက်သွားတယ်ဆိုတော့အဒီအဖွဲ့စည်းတစ်ခုကိုဥဆောင်တဲ့လူတွေတွေ့ကြတယ်ဆိုတာကကောင်းတဲ့သဘောပေါ့နော်ကောင်းတဲ့အချင်းလာပေါ့
မနေ့ကနှစ်ဖက်တွေ့ဆုံမှုဟာနှစ်နာရီခန့်ကြာမြင့်ခဲ့ပါတယ်တွေ့ဆုံမှုမှာ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့အတူဗဟိုအလုံးမှုဆောင်ဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထင်ဦးဝင်းမြင့်ဦးဆောင်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်မှဒုတိယဗိုလ်ချုပ်ကြီးကျော်စွေဒုတိယဗိုလ်ချုပ်ကြီးမြားထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့လည်းတက်ရောက်ခဲ့ကြပါတယ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှလည်းရွေးကောက်ပွဲကော်မရှင်ရုံးကိုတွားရောက်ခဲ့ပြီးကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံခဲ့ပါသေးတယ်။ကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမှုကလုပ်ငန်းကိစ္စဆွေးနွေးတာထက်လူမှုရေးအရာတွားရောက်ခြင်းတသက်သာဖြစ်ကြောင်းဒေါက်ဆန်းစုကြည်ကရွေးကောက်ပွဲတည်ငြိမ်စွာလှုပ်ဆောင်ခဲ့တဲ့အပေါ်ကျေးဇူးတင်ရှိတယ်လို့ပြောကြားခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။လုပ်ငန်းကိစ္စတွေကိုမဆွေးနွေးခဲ့ပေမဲ့ကော်မရှင်အနေနဲ့ကတော့လှုပ်ဆောင်နေရတဲ့လုပ်ငန်းစဉ်တွေကိုအကျဉ်းချုပ်တင်ပြခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောဆိုထားပါတယ်ရှင
်ဒီကနေ့ကမှနိုင်ငံရေးနဲ့လူ့ခွင့်ရေးအခြေအနေတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရတွေလက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပိတ်ဆို့ရေးယူတာတွေဒ တဖြည်းဖြည်းလျှော့ပေးလာပြီမဲ့ပြစ်မှတ်ထားတန်ခတ်မှုတချို့ကြံ့နေတော့မှာပဲလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လူရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပြစ်မှတ်ထားတဲ့တန်ခတ်မှုတွေကိုဆက်ပြီးထားတင်ပါသလားပြန်လည်တင်မြတ်ရေးရှေ့ရှုပြီးတန်ခတ်တာတွေကိုဖယ်ရှားပေးတင်သလားဆိုတာအခုလာမယ့်အင်္ဂါညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် VOA ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
နေ့ည9:00နာရီတရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခရော့ဖားကန်ဒေတာဖက်ဆက်ရအောင်ပါကချင်ပြည်နယ်ဖားကန်ဒေတာကြောက်စိမ့်တူဖော်ရေးလုပ်ငန်းသုံးရင်ရန်နရရေစီရင်ကိုဝင်ရောက်စစ်ဆေးရမှာအစည်းအဝေးတထောင်ကျော်ကိုစစ်ဆေးနိုင်ခဲ့ကြောင်းမွန်ညင်းခရိုင်အုပ်ချုပ်ရေးမှူးကပြောပါရယ်တချိန်ထဲမှာတော့ရင်တိုက်မှုနဲ့မြေပြိုတာတွေကြောင့်တေဆုံးတာတွေရှိနေတဲ့ဖားကန်ဒေတာကအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
ဟုတ်ကဲ့2015ခုနှစ်ပွင့်လင်းရာသီကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေစတင်ချိန်မှာကျောင်းနိုင်ငံဘက်ကနေမြေတဲကားတွေတူဖို့ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာပြီးအလွန်ကျွံတူဖို့တာနဲ့မြေစာပုံပြိုကျတာကြောင့်လူတွေရာနဲ့ချီတည်ဆုံခဲ့တဲ့နောက်ဖားကန့်ဒေတာကိုစုံစမ်းစစ်ဆေးတာတွေစတင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးစစ်ဆေးတာကိုတော့ဇန်နဝါရီလ16ရက်နေ့ကနေ22ရက်နေ့အထိကြာမြင့်ခဲ့ပြီးရင်းအစည်းပေါင်း1000ကျော်စစ်ဆေးနိုင်ခဲ့တယ်လို့မွန်ညင်းခရိုင်အုပ်ချုပ်ရေးမှူးဦးအောင်စိုးမိုးကပြောပါတယ်။
စစ်ဆေးတဲ့အရေးအတွက်ပဲကျွန်တော်ကြည့်တာပေါ့ဆက်ငါးဝန်းနဲ့ဆက်တာပေါ့နော်တပေါင်းနဲ့လည်းရတယ်ပေါ့နော်စစ်တဲ့ရေးအရေးအတွက်ပဲကျွန်တော်ကြည့်တာပေါ့နော်ဆရာဝန်လာဝန်လာကျွန်တော်မပြောနိုင်ဘူးကျွန်တော
်ဒီလိုစစ်ဆေးတာကိုပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကဦးဆောင်ပြီးကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနအကောက်ခွန်တတ်ထုရင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနစတဲ့ပြည်ထောင်စုအဆင့်အရာရှိအယောက်20ကျော်လိုက်ပါစစ်ဆေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကတော့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကုန်သွယ်ရေးဦးစီးဌာနညွှန်ကြားရေးမှူးဦးတင်ရဲဝင်းကကံပိုက်တီးနယ်စပ်ကရင်ရန်နရာအစီ880တင်သွင်းခွင့်ပြုခဲ့ကြောင်းနဲ့တတ်ထုရင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးတန်းထွန်းအောင်က2015နိုဝင်ဘာလကုန်အထိဖားကန့်ဒေသမှာအသုံးပြုနေတဲ့စစ်ရန်တရားအရေးအတွက်ဟာဗဟိုးရင်1882စီမြေတဲရင်3328စီရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဖားကန့်ဒေသကကြောက်စင်းတူးဖော်တဲ့အခြေအနေကိုလေ့လာဆောင်ကြည့်နေတဲ့အလွတ်သတင်းတော့ကိုစုံမိုးထက်ကတော့စစ်ဆေးခဲ့တဲ့ရင်တွေနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းထုတ်ပြန်ဖို့နဲ့တူးဖော်ရေးရင်ရန်နေရာကြီးတက်တက်တင်ဖားကန့်ဒေသမှာ1000ခွဲလောက်ရှိနိုင်ကြောင်းထောက်ပြပါတယ်
။ဘလို့ရင်မျိုးစားတွေလဲပေါ့ဗျာ။ဟလာဟိုဘယ်ဟိုအစီဘလောက်တွေ့တယ်အဲ့တော့မြေသားတဲကအစီဘလောက်တွေ့တယ်ပေါ့နော်လိုင်စင်မရှိသေးတဲ့ယင်ကိုစစ်တာလားကုမ္ပဏီတွေမှာသတ်မှတ်ရန်တရားဆက်ပို့ပြီးတော့တူးတဲ့ယင်တွေကိုစစ်တာလားပေါ့နော်ဒီဘာမျိုးတွေကျွန်တော်တို့သိခွင့်မရှိဘူးဗျာကျွန်တော်တို့လေ့လာထားတဲ့စီးရင်နေနဲ့ဆိုလို့ရှိရင်ဖားကန့်ဧရိယာတစ်ခုလုံးမှာရှိတဲ့ရန်တရားအလုံးပေါ့နော်1000မရှိရင်တော့မ1000ခွဲတော်မအောင်ဘူးဗျာ
ဖားကန့်ဒေသမှာစစ်ရန်တရားကြီးတွေအသုံးပြုပြီးကြောက်စင်းကိုအလွန်ကျွံတူးဖို့လာတဲ့နောက်မြေတဲ့ရင်တွေနဲ့မတော်တဆတိုက်မိလို့လူသေးတာတွေနဲ့မြေစာပုံပြိုကျတာတွေဟာမကြာခဏဖြစ်ပျက်ခဲ့ပါတယ်ဒီလ25ရက်နေ့မှာရင်တိုက်မှုကြောင့်လူနှစ်ယောက်သေဆုံးခဲ့တယ်လို့မြေစာပုံပြိုကျတာကြောင့်လူ10ခန်းလောက်ပျောက်ဆုံးနေတယ်လို့ကိုဇော်မိုးထက်ကပြောပါတယ်
။မနေ့ကဖက်ကမှဖြစ်စဉ်တစ်ခုဖြစ်ပါတယ်။ဝေခါမာကကြတော့အဲ့မြန်မာတကောင်ကုမ္ပဏီကမြေစာတေကားကဒီမစီးလာချတဲ့ကောင်လေးနှစ်ယောက်ရှိတဲ့ site ကိုတိုက်ပြီးတော့နှစ်ယောက်လုံးပုတ်ဖြစ်ပြီးတည်သွားတယ်။အဲ့ဒါကနှစ်နာရီခွဲလောက်ကဖြစ်တာပေါ့နော်။မနေ့ကပဲ3နာရီခွဲပတ်ဝန်းကျင်လောက်ကမြေစာပုံတစ်ခုပြိုတယ်အပြူတဲ့ခါမှာဘာမှခဲ့သေးလုပ်ငန်းတွေလာလောက်တာမရှိဘူးကျွန်တော်တို့ဒီကလူတွေကဘာလုပ်လဲဆိုတော့ဘသူရပဲနှစ်ယောက်ပါသွားတယ်ဆိုပြီးတော့ကျွန်တော်တို့ရင်မစည်းရှာဖွေတဲ့တောက်တဲ့လူစင်းပြုစုထားတော့90ပတ်ဝန်းကျင်ရှိသွားပြီပဲ
ဖားကန့်မြို့မှာရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့မြေစာပုံပြိုကျရမှာတူဖို့ရှင်းလင်းနေကြောင်းနဲ့အသေးပြောက်စင်းမရရှိသေးကြောင်းပြောပါတယ်လွန်ခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမြေစာပုံပြိုကျတာကြောင့်လူ150ကျော်လောက်ပျောက်ဆုံးခဲ့ကြောင်းဒေသခံတွေကပြောဆိုပြီးတူဖို့ရှင်းလင်းရမှာတည်ဆုံးသူရုပ်အလောင်း114လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်
။ကိုမိုးစောပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအနှံ့အပြားမှာအချိန်ကာမဟုတ်ပဲမိုးရွာသွန်းမှုတွေနောက်နှစ်ရက်လောက်ထိရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနကပြောပါရယ်။ဒီလိုမိုးရွာသွန်းမှုတွေနဲ့လေပြင်းတိုက်ခတ်မှုတွေကြောင့်ကန်ယိုရာနဲ့ပင်လယ်ပြင်ထွက်ကြမဲ့ရေလုတ်သားတွေအတွက်သတိပေးချက်လည်းထုတ်ပြန်ထားပါရယ်။အပြည့်စုံကိုတော့မတ်တင်ကြီးလင်းကပြောပြထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ ဇန်နဝါရီလ24ရက်နေ့ညနေပိုင်းလောက်ကစပြီးမြန်မာတိုင်းနိုင်ငံလုံးအနှံ့အချိန်အခါမဟုတ်ရွာသွန်းခဲ့တဲ့မိုးဟာနောက်ထပ်2ရက်လောက်ထိရွာသွန်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်
နေရနေလို့ဒီဟိုဒီဟိုတိုင်းဒေသကြီးရေရန်ကုန်တိုင်းဒေသကြီးဒီအရီတိုင်းခရပြင်းမောအဲ့ဒီဒါနေမှာကျွန်တော်နေရာဆက်စိတ်နဲ့ကျွန်တော်တို့နေပြီးတော့တင်းတင်းမာကြီးရှမ်းပြည်နယ်တွေမှာတော့နေရာကြည်ကြဲဘူးကနေပြီးဘူးကနေနဲ့အနေအထားလေးတွေရှိရတယ်ကြာပြည်နယ်တိုင်းတွေမှာတော့ဟိုပေါ့နေရာကွက်ကြားနဲ့ဘူးအနေနဲ့ပေါ့လေ
တရုတ်နိုင်ငံဘက်မှာရှိနေတဲ့အားကောင်းတဲ့လေဖိအားကြီးရဝန်းကအရှိမျောက်မုတ်တုံလေးကိုအားပေးပြီးတော့အရှိဘက်ကလာတဲ့လေပွေလိုင်းတွေကမြန်မာနိုင်ငံဘက်ကိုရေရှားလာပါတယ်။အဲ့ဒီလေပွေလိုင်းနဲ့ဘင်္ဂလားပင်လယ်အော်ဘက်ကတိုက်ခတ်လာတဲ့လေနွေးတို့တွေ့ဆုံတာကြောင့်အချိန်အခါမဟုတ်မိုးရွာသွန်းရတာဖြစ်တယ်လို့ဦးကျော်မိုးဦးကဆက်ပြောပါတယ်
။ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကျွန်တော်တို့ကပ်ပြီးပင်လယ်ပြင်ကနေပြီးတော့တက်လာတဲ့ဒိန်းတိုက်တွေရဲ့ဒီဘက်ကလာတဲ့လေပြင်းနေတဲ့သူပါလာတဲ့ဒိန်းတိုက်တွေကကျွန်တော်တို့မြန်မာနိုင်ငံမှာလာပြီးတော့စုစုံနေတဲ့ကြောင့်မလို့ဒီမိုးရွာတာပေါ့လေအဓိကတော့ဘင်္ဂလားပင်လယ်အော်ကနေပြီးတော့မြင့်တက်လာတဲ့ဒိန်းတိုက်တွေကလေနွေးတွေဖြစ်ပါတယ်။ Eastern Wind ပေါ့ဒီရှိနေဝီလိုင်းနဲ့သူပါလာတဲ့ဒိန်းတိုက်တွေကတော့လေကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့အလေးကူဒီနွေးနဲ့လေကြီးစုစုံပြောမှဒါမြန်မာနိုင်ငံမှာဟိုအနှံ့များတော့မိုးရွာနေတဲ့အနေအထားလေးဖြစ်တော့
တနင်္သာရီတိုင်းအေယာဝတီတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တွေမှာမိုးတက်လေပြင်းတွေလည်းကြာခဲ့ပြီးလေပြင်းတိုက်ခတ်မှုတွေကြောင့်ရန်ကုန်တောင်ငူနဲ့ရေးမြို့တွေမှာကြော်ညာဆိုင်ပုတ်တွေလဲပြိုခဲ့တာလည်းဖြစ်ပွားခဲ့ပါတယ်။ဇန်နဝါရီလ25ရက်နေ့မှာတော့ရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်ကမြို့နယ်အချို့မှာစီးနှင်းမိုးနဲ့မိုးသီးတွေလည်းကြာဆင်းခဲ့ပါတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ကမ်းရိုးတန်းနဲ့ပင်လယ်ပြင်ကငါးဖမ်းရေလုံသားတွေနဲ့ပင်လယ်ပြင်ခရီးသွားဆက်လေတွေအတွက်တတိပေးထုတ်ပြန်ချက်ထုတ်ပြန်ထားပြီးစပားနဲ့စောင်းတီးနံစိုက်ပျိုးသူတွေအနေနဲ့လည်းတီးနံတွေကိုတေချာထိမ့်သိမ်းနာဖို့လိုအပ်တယ်လို့ဦးကျော်မိုးဦးကတတိပေးပြောဆိုထားပါတယ်ရှင်
။မတင်ကြီးလင်းတင်ပြသွားတော့ပါရှင်။အင်္ဂါနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
ကမ္ဘောဒီးယားနိုင်ငံကိုရောက်ရှိခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေနဲ့ဒီကနေ့အင်္ဂါနေ့ဆွေးနွေးပွဲတွေအတွင်းမှာတော့လူ့အခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေနဲ့နှစ်နိုင်ငံအကျိုးတူကုံသွယ်ရေးတို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှစ်ဖက်အကျိုးရှိတဲ့ဆက်ဆံရေးတရက်ကိုအပြည့်အဝထူထောင်နိုင်ရေးအတွက်ကမ္ဘောဒီးယားနိုင်ငံတွင်လူ့အခွင့်အရေးလွတ်လပ်ခွင့်နဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကဏ္ဍတိုးတက်ဖို့အရေးကြီးတယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။ဒီလောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့အာရှခီးစစ်ဆုံးသက်ဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်ကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနဲ့ဆန်ရအငင်းပွားမှုတွေနဲ့ပတ်သက်လို့ဆွေးနွေးချမယ်လို့လည်းခန့်မှန်းရပါတယ်။အရွယ်မရောက်သေးသူကလေးငယ်တွေကိုတီးတန့်တိုက်ပိတ်အပြစ်ဒဏ်ပေးတဲ့အပေါ်တားမြစ်ခြင်းနဲ့အရွယ်ရောက်သူတွေအပေါ်တိုက်ပိတ်အပြစ်ဒဏ်ပေးမှုကိုလည်းကန့်သက်သွားဖို့ဆရာဒီပါဝင်တဲ့အချင်းထောင်စနစ်ပြုပြင်ရေးဆောင်ရွက်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကအတည်ပြုလိုက်ပါတယ်။အချင်းထောင်အမေရိကန်ပြည်ထောင်စုအတွင်းတီးခြားတိုက်ပိတ်ခံထားရသူအကျဉ်းသားတသိန်းလောက်ရှိတယ်လို့သမ္မတအိုဘားမားကတနင်္လာနေ့ထုတ် Washington Post သတင်းစာကအတွေ့အမြင်ဆောင်ပါတစ်ပုဒ်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နောက်တက်လာမယ့်သမ္မတဖြစ်ဝင်ရောက်ရှင်ပြိုင်လိုချတဲ့ Democratic Party ကနေပြီးတော့သမ္မတလောင်းအဖြစ်ရှင်ပြိုင်မှုစူးစမ်းနေကြတဲ့ကိုယ်စားလှယ်သုံးတို့ဟာသူတို့ရဲ့နောက်ဆုံးမဲဆွဲစည်းရုံးမှုကိုတနင်္လာနေ့တုန်းက Iowa ပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီထိလိုင်းဒိုမီတာ24 kHz 11333ညလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလမီတာ190 kHz 1905ရောကနေထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောက်ပါ
This program has come to you from the Voice of America, Washington.